ါပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲအလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာသတင်းမီဒီယာဟာဆူရဲရဲ့ရန်သူစင်းကိုဝင်လာပြီလားဆိုတာပါသတင်းသမားတွေနဲ့အာဏာဝင်တွေကြားပြဿနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မယ့်သတင်းမီဒီယာဥပဒေဆိုတာကိုပြဋ္ဌာန်းထားတာရှိပေမဲ့လို့ရောင်းတဲ့ဆွေးရကိုဝေဖန်ကြီးတာတဲ့သတင်းသမား၃ဦးကိုအဲ့ဒီပြဋ္ဌာန်းချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲဖမ်းဆီးအရေးယူခဲ့ပါတယ်ဒီမတိုင်ခင်မှာဆိုရင်လေသတင်းသမားတွေဖမ်းဆီးခံရတာတရားစွဲဆိုခံရတာကန့်သက်ခံရတာချင်းချောက်ခံရတယ်မျိုးမျိုးရှိခဲ့ပါတယ် RSF နေကြမဲ့သတင်းတောင်များအဖွဲ့ရဲ့အစီအစဉ်အရဆိုရင်တော့မြမသတင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်ကိုအခုနှစ်မှာ6ဆင့်လျော့ပြီးတော့ပိုပြီးတော့စိုးရိမ်စရာဖြစ်လာပါတယ်တချင်တုန်းကအတိုက်ခံဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ energy အစိုးရအနေနဲ့အခုဒီအစိုးရဖြစ်နေချိန်သတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား energy အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုကျွန်တော်တို့ဒီနေ့ဆွေးနွေးကမှာတုံ့တက်မှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်လူကတော့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ကိုတာလွန်ဆောင်ထက်ပါကိုတာလွန်ဆောင်ထက်ကတော့ခစ်တစ်မီဒီယာရဲ့အီဒါချုပ်ဖြစ်ပါတယ်ဒါပြင်မြန်မာသတင်းမီဒီယာကောင်စီရဲ့ဒီမကြခင်ကပြီးတော့ဒီအဖွဲ့ဝင်ဖြစ်တဲ့ရွေးချယ်ခံထားသူဖြစ်ပါတယ်နောက်တူကတော့ဥအောင်မျိုးမင်းပါကွန်မျိုးမင်းကတော့ Equality မြန်မာဒီလူခွင့်ရေးပညာပိလုပ်ငန်းတွေလုပ်နေတဲ့အဖွဲ့စည်းရဲ့အမှုဆောင်ဒါရိုက်တာဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးကိုတာလွန်ဆောင်ထက်ကိုဖိတ်ခေါ်ချင်ပါတယ်ကိုတာလွန်ကြားပါလားခင်ဗျာကိုတာလွန်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါပါခင်ဗျ
ာကိုတာလွန်ရေခုနကပြောသွားသလိုပါပဲဒီသတင်းမီဒီယာနဲ့ပတ်သက်လို့ပေါ့ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုလှုပ်ရှားခွင့်အဖွဲ့ကထုတ်ပြန်တဲ့စင်းအရဆိုရင် NLD အစိုးရလက်ထက်မှာသတင်းသမားတွေကိုတရားစွဲဆိုထားတဲ့အမှုပေါင်း28မှုရှိပြီးတော့သတင်းသမား44ဦးတရားရင်ဆိုင်နေရတယ်လို့ဆိုပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကလက်ရှိအာဏာရ NLD ပါတီလက်ထက်မှာအရင်သူတို့သတင်းမီဒီယာနဲ့ပတ်သက်လို့ရည်တည်ချက်ကပြောင်းသွားတဲ့သဘောလားဒါမှမဟုတ်သတင်းမီဒီယာတွေကပဲအလွန်ကျူးဝေဖန်နေလို့လားတခြားအကြောင်းအကျောင်းတွေများရှိလို့လားအခုလိုမျိုးသတင်းမီဒီယာသမားတွေခဏခဏဖန်ခံနေရတာချင်းချောက်ခံနေရတာ
ဆိုတော့အဓိကတော့လေကျွန်တော်တို့မြင်တာကတော့အစိုးရကသူကအာဏာရလာတယ်ပေါ့နော်အာဏာရလာပြီးရဲ့နောက်ပိုင်းမှာဟိုဒီသတင်းသမားတွေလည်းကဟိုနည်းနည်းဆပြီးတော့ဟိုအစိုးရတာဝန်ယူတဲ့အချိန်မှာဟိုကဒီသတင်းမီဒီယာကိုမလိုတော့ဘူးဆိုတဲ့သဘောထားမျိုးဆတွေ့ရတယ်။တခုကအစိုးရမှာကသူ့ရဲ့ဟိုနိုင်ငံပိုင်ဟိုကပေါ့အစိုးရပိုင်မီဒီယာတွေရှိလာတယ်သတင်းစာတွေရှိလာတယ်သူ့ရဲ့ဟိုကပေါ့ TV channel တွေရှိလာတယ်ရေဒီယိုတွေရှိလာတယ်ဒါတွေရှိလာတဲ့အခါကျတော့ဟိုအရင်တော့အတိုက်ခံဘဝတုန်းကဘယ်လိုပဲရင်းကြီးခဲ့ဒီ public သတင်းမီဒီယာတွေကသူ့အတွက်မလိုအပ်တော့ဘူးလို့သူဖတ်ပြီးတော့တွေးလာပုံရတယ်ပေါ့နော်ဒါကြောင့်မလဲဟိုကျွန်တော်တို့ဒီ energy ဆိုတာအာဏာရလာပြီးတဲ့အချိန်အဆလို့ဒီအခမ်းအနားတွေနိုင်ငံတော်နဲ့ပတ်သက်တဲ့ဟိုပွဲတွေမှာဆိုလို့ရှိရင်ဒီနိုင်ငံပိုင်သတင်းဌာနအစိုးရပိုင်သတင်းဌာနတွေပို့ပြီးတော့ဦးစားပေးတယ်ပို့ပြီးတော့အလေးထားလာပြီးတယ်အဲ့ဒီလေအဆတဲ့အချိန်တွေကမကောင်းတဲ့ဟို delay ကဟိုတဖြည်းဖြည်းနဲ့ပေါ့နော်နောက်ပိုင်းကျတော့ဟို public media ရဲ့သဘောကတော့ဒါဝေဖန်မှာပဲလူတောင်းလျှောက်ဝေဖန်မှာပဲအဲ့တော့ဟိုတနှစ်ကြာလာရင်6လကြာလာရင် honeymoon key ဟိုရက်တရာခီးရဆလို့ပေါ့နော်ညီမရတွေ public media ကြီးဝေဖန်တဲ့အခါသူတို့တွေကမကြိုက်တဲ့သဘောကြီးတွေ့တွေ့လာတွေ့တွေ့လာတဲ့အခါကျတော့တဖြည်းဖြည်းနဲ့ဒီသတင်း media နဲ့အစိုးရနဲ့ကပို့ပြီးတော့ဝေးဝေးလာတာပေါ့နော်အဲ့တော့ခုနောက်ဆုံးကတော့ဒီလိုဖိုင်နယ်စီးရဲ့အဖြစ်လေး
ဟုတ်ကဲ့ခင်ဗျခုနကကိုတာလွန်ပြောသွားတဲ့အချိန်မှာတစ်ချက်ကျွန်တော်မေးချင်တာကအစိုးရကသူ့ရဲ့အစိုးရပိုင်းမီဒီယာတွေကိုအားကိုးတယ်လို့ပြောအောင်ဒီအစိုးရမီဒီယာတွေကိုအရင်ကဆိုရင်ဒီများသောဖြင့်လူထုကနားထောင်တာသတင်းနားထောင်တာနည်းပါတယ်သတင်းကိုမှီပြီးတော့အားကိုးတာနည်းပါတယ်အဲ့တော့သူကသတင်းမီဒီယာတွေရဲ့အနေအထားကိုလွတ်လပ်ခွင့်ရှိလာလို့လားပို့ပြီးတော့သတင်းမီဒီယာတွေကပို့ပြီးတော့ professional ဖြစ်လာလို့လား
အစိုးရသတင်းမီဒီယာဆိုတဲ့သဘောကတော့သူကတော့ဝါရထက်လို့ကောင်းတာဟိုဝါရထက်လို့ကောင်းနေဆိုတာသူကကောင်းတဲ့ဟာကြီးကြီးရေးလို့ရတယ်အဲ့ဒါဒေါအောင်ဆန်းစုကြည်ပဲသွားတယ်ဒေါအောင်ဆန်းစုကြီးအိမ်ပဲဟိုအစိုးရတက်တယ်ဒီစိုးရတက်တယ်အာဓာတ်ပုံလေးနဲ့ဝူဝေးဆာဆာဟောလीဆိုတော့သူကဝေဖန်တာမရှိဘူးဒီအစိုးရသတင်းစာတွေမှာဟိုအစိုးရကိုဝေဖန်တဲ့ကိစ္စမရှိဘူးအစိုးရအလိုကျအစိုးရဖြစ်ချင်တဲ့ဟာကိုပဲအဓိကပြည်ပြီးရသွားတဲ့သတင်းစာတွေဖြစ်တယ်နောက်ပြီးတော့ဒီသတင်းမီဒီယာတွေကအစိုးရသတင်းစာအဆောင်ယူဆိုလို့ရှိရင်တိတ်နေချီရှိတယ်နောက်ပြီးတော့အစိုးရရဲ့ရုပ်မြင်သံကြားဆိုလို့ရှိရင်ပြည်သူလူထုတန်းပေါင်းများစွာကိုရောက်နိုင်တဲ့အနေအထားမျိုးပေါ့နော
်
နှစ်ပေါင်း20ကျော် 30 လောက်သူကဒါထူထောင်ထားတာကတော်တော်လေးကြာပြီလူတိုင်းနဲ့လည်းရင်းနှီးမိတာဖြစ်တဲ့အခါကျတော့ဒီ channel တွေကဟိုတုံးလိုက်ပြီဆိုတာနဲ့
ဒီမှာမှဟိုထိရောက်တ
ယ်ပေါ့နော်ဟုတ်ကဲ့ဒါပေမဲ့ပြောလို့ရတဲ့အနေအထားမျိုးဖြစ်တဲ့အခါ
ကျွန်တော်မေးချင်တာသတင်းတင်ပြပုံကသတင်းတင်ပြမှုကအရင်ဆက်ဆိုးရလက်ထက်ကတည်းကပိုပြီးတိုးတက်လာလို့လား
အမတို့တလာဦးနေဒီတိုင်းနဲ့ဝါရဖြန့်ကြီးရဲ့သဘောတရားဝါရဖြန့်ကြီးပဲအရင်တော့ဆက်ဦးတန်းရှင်နေရာမှာဒေါအောင်ဆန်းစုကြည်ဝင်လာတယ်အခြားလားဟိုဒီစစ်ပေါ်ကျုပ်တွေနေရာမှာဒီတင်ဒီတိုက်ပုံတွေဝင်လာတယ်ဒီသဘောပဲက
ဟုတ်ကဲ့နောက်တစ်ဖက်မှာ NDT အစိုးရလက်ထက်မှာပါရဲ့ဒီမြန်မာသတင်းမီဒီယာဥပဒေကိုပြန်ပြီးတော့ပြင်ဆင်တာတွေရှိတယ်နောက်တစ်ဖက်မှာသတင်းမီဒီယာကောင်စီဆိုတာလည်းရှိပါတယ်ဒါကသမရနေပြီးတော့ဒေခန့်အားမှာပါအဲ့တော့ဒါတွေလည်းရှိနေတော့ဒီပေါ်မှာကောအစိုးရရဲ့သဘောထား NDT အစိုးရရဲ့ယက်တိချက်ဘလို့ရှိပါတယ်ခင်ဗျာအရင်ဆုံးဥပဒေနဲ့ပတ်သက်လို့ပါသတင်းမီဒီယာဥပဒေပေါ်မှာသူတို့အလေးနဲ့ထားရလား
သူတို့ဒရင်းမီဒီယာဥပဒေကိုပြန်ကြည့်လို့ရှိရင်လေဒရင်းမီဒီယာဥပဒေကိုလိုက်ကဒရင်းသမားတွေကိုလည်းမကာကွယ်နိုင်ဘူးဒရင်းလူလက်ခွင့်ကိုလည်းမကာကွယ်နိုင်ဘူးဥပမာကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒရင်းမီဒီယာဥပဒေမှာပြဋ္ဌာန်းချက်တစ်ခုရှိရဲဟာပြဿနာတစ်ခုခုတက်လာလို့ရှိရင်ဒရင်းမီဒီယာကောင်စီကိုတိုင်ကြားနိုင်တယ်လို့ပဲပါတယ်တိုင်ကြားနိုင်တယ်ဆိုတော့တိုင်ကြားတယ်မတိုင်ကြားမနိုင်ဘူးသူကသူစခန်းမှာသွားပြီးအမှုဖွင့်ရလေရတယ်ပေါ့နော်ဒါပေမဲ့တကယ်လို့သာကျွန်တော်တို့ဒရင်းသမားတွေကိုစေတနာရှိလို့ရှိရင်ဒရင်းမီဒီယာကောင်စီကိုအလေးထားလို့ရှိရင်အရင်းမီဒီယာကောင်စီကိုတိုင်ကြားရမယ်ဟဲ့လားမဖြစ်မနေတိုင်ကြားရမယ်တရားရုံးတွေကိုယဉ်သွားစရာမလိုဘူးဆိုတော့အရင်ဆုံးရှေ့ရနေပြီးတော့ကြိုပြီးတော့ကာထားတဲ့အဆင့်လေးတစ်ဆင့်ထိဟိုလုတ်ပေးနိုင်ဟိုဒါအင်မတမဆီနာရှိရလို့ပြောတယ်အခုကတော့အဖြစ်ပေါ့နော်တရင်းမီဒီယာကောင်စီအဖြစ်ဖွဲ့ပြီးသေးတာလေတရင်းမီဒီယာဥပဒေအဖြစ်ဖွဲ့ပြီးတာဖွဲ့ပြီးရှိနေတယ်ပေါ့ဒါတော့မှအရှိကဒါဦးသိန်းစိတ်ရဲ့ဆိုရကလုတ်သွားလို့ရှိနေတာပေါ့နော်ဒီအစိုးရလက်ထက်မှာဆိုလို့ရှိရင်တော့ဟိုဒီလိုမျိုးသတင်းမီဒီယာကောင်စီတို့ဥပဒေတို့ဆိုတာသူတို့လက်ထက်မှာသာလုပ်မယ်ဆိုလို့ရှိရင်တော့ပေါ်ဖို့အင်မတန်ခက်ခဲမဲ့နေသားမျိုးပါပဲ
ကိုတလုံးဆောင်ထက်ကိုတိုင်ကဒီသတင်းမီဒီယာကောင်စီမှာမှုဆောင်ဖြစ်တဲ့ရွေးချယ်ခံထားသူဖြစ်ပါတယ်မကြခင်မှာကျွန်တော်တို့တမရရဲ့ကြမ်းကြိမ်ကလုပ်မယ်လို့လည်းသိရပါတယ်အဲ့တော့သတင်းမီဒီယာကောင်စီပေါ်မှာသတင်းသမားတွေနဲ့ဘလောက်ထိမိကိုယုံကြည်လို့ရမလဲဟိုအားကိုးလို့ရမလဲဆိုတာကသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ပါ
ဆိုတော့ဒရင်းမီဒီယာကောင်စီကိုနိုင်ကူကသူ့မှာဟိုနှုတ်ပိုင်ခင်းကတိတ်ရှိပေါ့နော်အဲ့တော့ကျွန်တော်တို့ကဘာကြောင့်လို့ဒီကောင်စီကိုဝင်လာလဲနှုတ်ပိုင်ခင်းလည်းမရှိဘူးဥပဒေကလည်းအများကြီးနှုတ်ပိုင်ခင်းမရှိဘာကြောင့်ဝင်လာလဲဆိုတော့ကျွန်တော်ပြည်ပြောင်းလဲဖို့စူးစမ်းကြည့်နေပေါ့နော်ဒါပေမဲ့ဒီဒရင်းမီဒီယာကောင်စီကနိုင်ငံတော်အဆင့်ဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မလို့အစိုးရနဲ့တော့၎င်းဟာလားဖြစ်တဲ့နဲ့တော့၎င်းတခြားသောနိုင်ငံနိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်းတွေတော့တကောသူ့ရဲ့ channel ပေါ့နော် channel အားဖြင့်တော့ရှိတယ်လုတ်ပိုင်ခွင့်အားဖြင့်တော့အင်မတန်မှနေတယ်ဒါပေမဲ့ဒီလုတ်ပိုင်ခွင့်တွေကိုချဲ့ယူနေဥပဒေကိုပြင်နိုင်အောင်စူးစမ်းကြည့်နေဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုတည်းထိရောက်နိုင်မလားဆိုရဲညှော်လင့်ချက်နဲ့ပေါ့နော်ညှော်လင့်ချက်နဲ့ပေါ့ကျွန်တော်လည်းစူးစမ်းပြီးတော့စပြီးတော့ဝင်လာကြည့်တာပေါ့နော်အဲ့တော့လက်ရှိအနေအထားမှာတော့သတင်းမီဒီယာကောင်စီပေါ်မှာသတင်းသမားတွေရဲ့ယုံကြည်မှုကတော့ကြည့်လို့ပြောရမှာပေါ့နော်ဒါပေမဲ့လည်းမကြခင်ကအလဲပဲကိစ္စနဲ့ပတ်သက်လက်ရသတင်းသမားသုံးကိစ္စနဲ့ပတ်သက်ပြီးတော့မီဒီယာကောင်စီကပြင်းပြင်းထန်ထန်ကန့်ကွက်ရှုံ့ချရတဲ့ဆိုတော့သူ့ရဲ့လုတ်ပိုင်ခွင့်ပေါ့နော်ဥပဒေရဲ့လုတ်ပိုင်ခွင့်ကိုကျော်ပြီးတော့သူစပြီးတော့တိုးလာတဲ့အာမျိုးတော့တွေ့ရတယ်ဒါမျိုးနောက်ပိုင်းမှာများများလှုပ်လာနိုင်လို့ရှိရင်တော့သတင်းမီဒီယာသမားတွေရဲ့ယုံကြည်မှုကိုရလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုသလုံးရဲ့လီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကိုအောင်မျိုးမင်းဖိတ်ခေါ်ချင်ပါတယ် Equality မြန်မာဒီလူခွင့်နဲ့ပတ်သက်လှူရှားနေတဲ့ဖွဲ့စည်းပါကိုအောင်မျိုးမင်းကျွန်တော်မေးချင်တာကတော့ခုနကကုသလုံးပြောသွားတဲ့ထက်မှာတော့ NDT အစိုးရလက်ထက်မှာသတင်းမီဒီယာသမားတွေပေါ်ယက်တီချက်ပေါ့နော်သူတို့ပြောင်းလဲလာတဲ့သူတို့အရင်ကတည်းကဆိုးလာတဲ့အခြေအနေချို့ကိုထောက်ပြပါရတယ်အဲ့တော့ကျွန်တော်မေးချင်တာကလွတ်လပ်စွာပြောဆိုရေးသားခွင့်အခြေအနေနဲ့ပတ်သက်လို့ပေါ့မြန်မာနိုင်ငံမှာအခု NDT အစိုးရလက်ထက်မှာယင်းအခြေအနေထက်ဘလောက်ထိကွာဟာလာကွာခြားလာလဲကိုအမျိုးမင်းအမြင်သိချင်ပါတယ်
အရင်ဆုံးလက်ထက်ကတော့အစိုးရကိုဝေဖန်နေသလိုရှိရင်ဒါကကျွန်တော်တို့ဒီထောက်လှမ်းရေးခေါ်ပြီးတော့ဒီစစ်ကြိုရေးစခန်းမှာစုံစမ်းစစ်ဆေးမိမြန်ပြီးမတရားမှုဆင်ပြီးတော့ပုံမှိုင်နေထားတဲ့သဘောမျိုးပေါ့နော်ဒါတွေကရှိခဲ့လက်လက်စွာထုတ်ဖော်ပြောဆိုခွင့်နေနောက်တော့ကရေးသားထုတ်ဝေခွင့်နဲ့ပတ်သက်လို့တော်တော်ကြီးကိုဆိုးခဲ့တယ်အခုဒီ NLD အစိုးရလက်ထက်မှာတော့ခုနလိုမျိုးညအချိန်လာဖမ်းတာတို့ကားပြားကြီးနဲ့လာခေါ်တာတို့အဲ့ဒါမျိုးတော့မရှိဘူးဒါပေမဲ့ကျွန်တော်တို့အခုချိန်ထိလက်လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေတွေကိုလူတို့ဆွဲပြီးတော့အသုံးချနေတဲ့ကိစ္စတွေဒါတွေကပုံပြီးတော့များလာတယ်ဗျအရင်တော့ကကျွန်တော်တို့ဒီ online တွေဘာတွေကလည်းလောက်ကြီးမကောင်းနေဘူးအရင်တော့ကတော့ကျွန်တော်တို့စာအုပ်ထုတ်တယ်စာဖြတ်နေဆိုတဲ့လောက်ပဲရှိတယ်အရင်တော့ကတော့ကျွန်တော် electronic ဥပဒေနဲ့အရေးယူနေအခုဆိုလို့ရှိရင်ဒီလက်ထက်မှာကျွန်တော်ဘာတွေရှိလာတယ်ဆိုတော့ဒီ secretary ဥပဒေပေါ့နော်အဲ့ဒီအများပြည်ပြည်ကြတဲ့ဒီ66နောက်ခါကျောက်စစ်တပ်ပုံမှာပေါ့နော်အဲ့ဒါကကျွန်တော်တော်တော်များများကိုအတုံးပြူတွေဖြစ်လာတယ်အဲ့ဒီဥပဒေကိုယ်တိုင်ကလည်းအားနိုင်ချက်တွေဖြစ်လာတဲ့အချိန်မှာလူရင်းလူသလိုမလူရင်းမလူသလိုစိတ်တဲ့လူကိုဆွဲနိုင်တဲ့အနေအထားမျိုးရှိလာတယ်ဒါကို အသုံးပြုရတယ်မကဘူးနဲ့အလွဲသုံးစားလုပ်တဲ့အမှုတွေကပုံများလာတယ်အထူးဖြင့်အဲ့လိုလှုပ်ဆောင်တဲ့နေရာမျိုးမှာအချင်းကြီးတွေမကဘူးနဲ့ဒီပါတီဝင်တွေနောက်ကအစိုးရရဲ့ဒီလွှတ်တော်ကိုယ်စားလှယ်တွေတစအစပြီးလို့ရှိရင်အစိုးရရဲ့အုပ်ချုပ်ရေးတာဝန်ယူထားတဲ့လူတွေကဒါအုပ်ကောင်းကောင်းမွန်မွန်အသုံးချတဲ့လှုပ်ဆောင်တဲ့အရာမျိုးတွေ့လာတယ်အဲ့တော့ကျွန်တော်တို့မှာခုနပြောပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအရင်တော့ကလို့မတရားဖန်ဆီးတာမျိုးမဟုတ်ပေမဲ့လူတွေစိတ်ထဲမှာပြောဖို့ဆိုဖို့ရေးသားဖို့တောက်လန့်နေတဲ့အရာတွေရှိနေတော့မှာပဲပုံစံတစ်တစ်မျိုးနဲ့ဖိနှိပ်မှုတွေကဆက်ရှိနေတော့မှာပဲခင်ဗျာဒါတွေကိုကြည့်မယ်ဆိုရင်ဒါကတော့ဒီမီဒီယာဘက်မဟုတ်ဘူးပေါ့ဒါပေမဲ့ဒီလူလက်စားထပ်ဖို့ပြောဆိုဖို့ကျင့်သုံးတော့သူတွေပေါ်မှာတိရောက်တာရှိတယ်မီဒီယာကတော့ခဏကိုသားလုံးပြောသွားတယ်ကိုသားညင်ပြောသွားတယ်လို့ပဲကျွန်တော်တို့တရားဆက်ခံတဲ့သူတွေကကျင်းဆိုင်နေရနေတော့ဒီ journalist တွေရှိနေချင်းခုတိုင်းကတတိမီဒီယာပေါ်မှာလည်းတရားမှုတွေအားနည်းမှုတွေပြည်နယ်မှုတွေရှိလို့ရဆိုတော့တွေ့နေရတော့ပါပဲဗျာ
ကျွန်တော်တို့လက်ရှိမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲကာလပေါ့2011ကနေပြီးတော့ကြည့်လိုက်မယ်ဆိုရင်ရှေ့မှာသမရဦးသိန်းစိန်ဒီအုပ်ချုပ်လာတဲ့ကာလသမရလုပ်လာတဲ့ကာလရှိပါတယ်အဲ့တော့အဲ့ကာလအတွင်းမှာခုနကကုသလွန်ပြောထားတဲ့အထက်မှာသတင်းမီဒီယာဥပဒေမျိုးတွေပေါ်ခဲ့တယ်သတင်းမီဒီယာကောင်စီပေါ်ခဲ့တယ်ဒါကတော့ခုနကပြောလွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ပတ်သက်ပြီးအာမခံချက်တွေပြီးနိုင်မယ့်အရာတွေလုပ်ပေးခဲ့တာပေါ့အဲ့တော့လက်ရှိ NLD အစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုရေးသားခွင့်ကိုအာမခံနိုင်တဲ့ဥပဒေတွေလောက်ရတဲ့မျိုးတော့ထူးထင်ရှားရှားလုပ်ဖြစ်တာရှိပါလားနှစ်နှစ်ကာလအတွင်းမှာပေါ့
ဥပဒေနဲ့ပတ်သက်ပြီးတော့ကာကွယ်ပေးထားသောဥပဒေဆိုပြီးတော့တည်တံ့တော့မရှိဘူးခင်ဗျာရှိထားတဲ့ဥပဒေတူကလည်းလိုရင်းလိုသလိုအတိတ်ပဲဖွင့်ဆိုပြီးတော့မကြိုက်မကြိုက်သလိုလုပ်နိုင်တဲ့အားနည်းချက်တွေရှိနေတယ်။ဒါတွေကိုပြန်ပြင်မှုတွေပုံမချစ်လက်တော့အရာတွေဖြစ်ဖို့အတွက်ကြိုးပမ်းမှုတွေကျွန်တော်တိုက်တွန်းလိုက်လဲကြာခဲ့ပါပြီ။ဒါပေမဲ့တကယ်တမ်းဥပဒေအရကင်ဆွဲပြီးတော့ကာကွယ်ပေးတာတွေလေးစားမှုပြတဲ့အရာမျိုးတွေမရှိပါဘူး။ဥပဒေရဲ့ဒီခုနပြောကြားတဲ့ဟိုရည်ရွယ်ချက်ကလေးတွေကတော့ကောင်းတယ်လို့လို့ပေါ့။ဥပမာဆက်သွယ်ရေးဥပဒေမျိုးဆိုလို့ရှိရင်တစ်ခါကဆက်သွယ်ရေးဥပမာတစ်ခုတစ်ယောက်တစ်ယောက်ဟိုမဟုတ်ဒီမပြောဘူးတဲ့တဲ့နောက်ကတယောက်နဲ့တယောက်ကျွန်တော်တို့အပုတ်ချတာမရှိဖို့အတွက်အားယွင်းတဲ့အရာတွေလှုပ်ဆောင်မှုရှိတဲ့ရည်ရွယ်ပေမဲ့အဲ့ဒီမှာပါတော့တချို့အချက်တွေကအားနည်းချက်ကြောင့်ခါသေးကြလို့ရှိရင်ရည်ရွယ်ချက်ကောင်းပေမဲ့အားနည်းတဲ့အပိုက်ကိုအသုံးချပြီးတော့မတရားအပြုစ်လုပ်သွားတဲ့အလွဲသုံးစားလုပ်တဲ့ကိစ္စတွေကအများကြီးရှိပါတယ်။ဒါတွေကကျွန်တော်တို့ကြုံတွေ့ရတယ်။ခုနပြောသလိုပဲကျွန်တော်တို့ဒီသတင်းမီဒီယာကောင်စီပေါ်လာတယ်။ပေါ်လာတယ်ကျွန်တော်တို့ကသဘောကျတယ်ပထမတော့ဒါဖြစ်တည်တယ်ပေါ့။နောက်လွတ်လပ်တဲ့သူတွေပါမယ်၊ရွေးချယ်တင်မြှောက်ခံတွေပါမယ်။အားကောင်းတယ်။ဒါပေမဲ့ခုနကပြောသလိုပဲသတင်းမီဒီယာကောင်စီကတကယ်လို့သတင်းသမားတွေနဲ့အမှုကိစ္စဖြစ်လာလို့ရှိရင်သူတို့ကိုဒါတိုင်မင်မယ်၊သူတို့ကိုအတိပေးမယ်၊သူတို့ကနေဝင်ရောက်ဖြေရှင်းမှုကိုလုပ်ဆောင်နိုင်တဲ့အခွင့်အာဏာရှိပြီးသားလုပ်ထုတ်လုပ်ပြီးလည်းရှိပြီးသားဒါပေမဲ့ခုနကမဖြစ်မီလောက်ရမယ်ဆိုရဲအပိုင်းတော့မပါဘူးပေါ့။ဒါပေမဲ့အစိုးရကိုယ်တိုင်ကအဲ့ဒါကိုခီးမဆိုင်ဘူးဗျ။ဒီလိုမျိုးလုပ်နိုင်တာသိရတာနဲ့ဘယ်တော့မှမီဒီယာကောင်စီကိုကျွန်တော်တို့အကြောင်းကြားပြီးတော့ဖြေရှင်းမှုလုပ်ဆောင်တာမရှိဘူး။နောက်တစ်ခါမှကျွန်တော်တို့ခုနပြောသလိုချက်ချင်းကြီးအကြီးမားဆုံးအဖြစ်အကြီးမားဆုံးဖတ်နိုင်တဲ့ဥပဒေပုံမှန်တွေတမင်တက်ရွေးချယ်ပြီးတော့လုပ်ဆောင်မှုဖြစ်နေတယ်။တရားမမှုနဲ့ရေးအမှုဖွင့်လို့ရတဲ့တိုင်အောင်အဲ့ဒါမျိုးမလုပ်ခဲနဲ့ခုနပြောနေတဲ့ကျွန်တော်တို့ဒီကြီးလေးသောပြည်ပြန်ပေးနိုင်တော့အစီအမျိုးပြည့်စုံမှုတွေဓာတ်ရီလုပ်ဆောင်ခြင်းကိုယ်တိုင်ကဒီဥပဒေတွေကိုလိုရင်းလိုသလိုတုံးနေတဲ့သဘောမျိုးရှိနေပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော် threshing တွေရဲ့ပေးစာနဲ့သူတို့ကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကိုတာလုံနဲ့ကိုအောင်မျိုးမေးလေးလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော် Sophia ဆိုတဲ့သူပေးထားတဲ့ပေးစာကိုဖတ်ပြပါမယ်။ Democracy မှာ media ရဲ့အခန်းကဏ္ဍဟာအရေးပါလာပါတယ်။ media ကြောင့်လူကြိုက်များလာနိုင်တယ်လို့ media ကြောင့်ကြာဆုံးသွားတယ်လည်းရှိပါတယ်တဲ့။အခုလက်ရှိမြန်မာနိုင်ငံရဲ့လောကမှာဖြစ်နေတဲ့ media နှိပ်ကွပ်မှုတွေကအစိုးရရဲ့စိတ်ရင်အမှန်ပဲလားဒါမှမဟုတ်တစုံတစ်ခုသောအရေးလွှမ်းမိုးတာကြောင့်လားလို့တွေးနေမိပါတယ်တဲ့။ဘာဖြစ်ဖြစ်ဒုထမန်နိုင်ကျုပ်ပြတ်တာဟာနိုင်ငံရဲ့အလားအလာမကောင်းဘူးလို့မြင်ပါတယ်တဲ့။ဒါကဆိုဖီယာသူ့ရဲ့မြင်ပါ။နောက်ကိုတင်ငွေဆူရက်တော်ရရှင်တယောက်ကလည်းကျွန်တော်တို့စီပီဇာပို့ပါတယ်။အခု11သတင်းသမားတွေကိစ္စမှာလွှတ်တော်မှာဆွေးနွေးနေတဲ့အကြောင်းအရာတွေကိုဖော်ပြတာဆိုပေမဲ့တဲ့လွှတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်။ဆန္ဒဆိုးပြီးတော့ရေးတယ်လို့ထင်ပါတယ်တဲ့သို့တော့အစိုးရကရေးယူပုံကလည်းပြစ်မှု905ခနဲ့ရေးယူလို့ရပြီမဲ့သတင်းမီဒီယာဥပဒေနဲ့ဆောင်းရံပို့ပြီးတော့တင့်လျော်မယ်ဆိုပြီးတော့ယူဆပါတယ်တဲ့ NLD နဲ့သတင်းသမားရခင်ကပြည်လဲခဲ့တယ်ဆိုတာက NLD ကသတင်းသမားတွေကိုနားလဲတယ်လို့သတင်းသမားတွေကလည်း NLD ကိုနားလဲကြတဲ့အတွက်ပြည်လဲတာပါတဲ့အခုတော့နှစ်ဖက်စလုံးနားလဲမှုလွဲမှားလို့ဆက်စပ်နေလာတာဖြစ်တယ်ဆိုပြီးတော့ကုတင်ငွေကသူ့ရဲ့ယူဆချက်ကိုပြပို့ပါတယ်နောက်တော့ရှင်တူကျွန်တော်ဖိတ်ခေါ်ကြပါတယ်ကိုစလိုက်ဖွေကုံလေးလိုင်းပေါ်မှာရှိမှတင်ပါတယ်ကိုစလိုက်ဖွေကုံတူတူတူဆွနေမင်းများလို့ရပါတယ်
โอเคသူတို့အစိုးရနဲ့မီဒီယာတီလေတီရရာရင်းချီပါဘူးမီဒီယာရဲ့တာဝန်ကတော့သူအစိုးရပဲဖြစ်ဖြစ်သူတို့မကောင်းတဲ့ဥစ္စာတွေမကောင်းတဲ့ဥစ္စာပေါ်ထွက်မှသူ့မှာတာဝန်ရှိတယ်အဲ့တော့အခုတရားစွဲတဲ့ပုံစံကသူ့မှာပုံမှန်900တော့ပါတော့သုံးမယ်ဆိုရင်တော့ဟုတ်သေးတယ်ဥမာနိုင်ငံတော်ကြီးမျိုးပြည့်စုံမှုဆိုတဲ့ဥစ္စာကဥမာရန်ကုန်နဲ့အစိုးရလို့ပြောပြင်မဲ့ရန်ကုန်နဲ့ဝန်ကြီးချုပ်ကတာဝန်ခံရမှာ အဲ့တော့သူတို့ကနိုင်ငံတော်ကြီးမျိုးပြည့်စုံမှုပုံက905တို့ဆွေးတဲ့ဥစ္စာကတော့ဟိုဟိုနိုင်ငံတော်ကထွေးချက်တဲ့ပုံစံပဲတကယ်တမ်းသူတို့အမှားလုပ်ခဲ့တယ်ဆိုတာကအသေးချပဲအဲ့တော့အတင်းစုံပြောချင်တယ်ဆိုတာတကယ်လို့မြေအဝေးဖာမခံနိုင်မှုဆိုရင်တော့ဝန်ကြီးချုပ်ဒီမလုပ်ဘူးနောက်ပြတ်ဆွေးအဖွဲ့တွေမလုပ်ဘူးနှုတ်ထွက်ရုံပဲရှိတယ်အဲ့တော့ပြည်သူလူထုသူတို့ကျွန်တော်တို့တည်နိုင်အောင်တတိယဓာရီကတော့ပြောမှသူတို့တောင်းဝန်ရှိတယ်အမှားလဲအမှားပြီးတော့မှဖော်ပြမိတာလည်းရှိရင်ရှိနိုင်တယ်အဲ့တော့ငါ့ကိုမပြောရဘူးမဆိုရဘူးဆိုပြီးတော့မှလုပ်နိုင်မယ်ဒီအစကဘာလုပ်ပြနိုင်မှာလဲအဲ့ဒါကြောင့်ကျွန်တော်ကသဘောမတူနိုင်ဘူးအဲ့ဒီဥစ္စာကတော့အင်းဒီအစိုးရကိုလည်းပဲအကြီးတန်းစေတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ကုစလိုက်ဖွေကုန်ကျေးဇူးပါပဲကျွန်တော်ပင်နိုင်စနစ်သူတွေကိုပြန်ပြီးအလှည့်ပေးချင်ပါတယ်ကျွန်တော်ကိုတာလွန်ကိုပဲအရင်စမေးချင်ပါတယ်ခုနကကိုတင်ငွေပြောထားတဲ့ထဲကစပါသူကတော့ဒီ11သတင်းသမား3ကိစ္စကိုလွတ်တော်ကဆုံးဖြတ်ချက်မချခင်သတင်းဖော်ပြခဲ့တာဖြစ်ပါတယ်တဲ့ဆန္ဒစောပြီးရေးတယ်လို့ထင်ပါတယ်လေသူ့အမြင်ကိုပြောပါတယ်ခင်ဗျာအဲ့တော့ဆိုလိုရကဒရင်သမားတွေဘက်ကကိုကျင့်ဝိရမှားယွန်းတာမျိုးရှိပါလား။ဘာလို့အာနာပိုင်တွေဘက်ကလည်းဒါမျိုးတွေကိုမကြခဏထောက်ပြပြောနေတာလည်းရှိပါတယ်။ဥပဒေရဟိုကျူးလွန်မိတာဒါမှမဟုတ်ရှင်ခုနကျင့်ဝိရမှားယွန်းတာအဲ့ဒါမျိုးတွေရှိလို့လား
။လဲသမားဒရင်သမားသုံးကိစ္စမှာဆိုလို့ရှိရင်ကျွန်တော်ပြန်ကြည့်လို့ရှိရင်လွတ်တော်ကဆုံးဖြတ်ချက်ကြတဲ့ဟာမျိုးမဟုတ်ပါဘူး။သူ့ရဲ့သဘောကတော့ဒီရန်ကုန်တိုင်းစီရင်စစ်ချုပ်အစီရင်ခံစာမှာလွတ်တော်တွင်မှဆွေးနွေးတဲ့အကြောင်းအရာတွေကိုတရားဝင်သတင်းရယူပြီးတော့ပြန်ဖော်ပြတာဖြစ်ပါတယ်လွတ်တော်ကဆုံးဖြတ်မဲ့ဟာမျိုးလည်းမဟုတ်ပါဘူးရှင်းဖို့ရလည်းမှားတာယွန်းတာတခုမှမရှိပါဘူးသူရဲ့ကျင့်ဖို့ရလည်းဒါလုံးဝဟိုဒါဟိုလက်ခံလို့ရတဲ့အနေအထားမျိုးပါဆိုတော့အဲ့ဒါကကပြောရင်ဟိုဆုံးဖြတ်ချက်ကြရင်ဆုံးဖြတ်ချက်မချခင်တဲ့ဟာကိုချိုးပြီးသတင်းရယ်ဆိုတာမဟုတ်ပါဘူးလို့ဒါကွန်ဖလိုက်ကိုပြန်ပြီးတော့အော်ဖြစ်ကြကြပါရဲ့နောက်ထပ်ကျွန်တော်တို့အခုလက်ရှိနေထားမှာကဟိုကျွန်တော်တို့ကိုဟိုအစိုးရဘက်ကဟိုရန်သူဖြစ်အစီရင်သွေးလာတဲ့ပုံစံတော့ကျွန်တော်ညီနေရတယ်။ဘာကြောင့်လဲဆိုတော့ဟိုသတင်းသမားတွေမှမဟုတ်ပါဘူးအစိုးရကသူ့ကိုဝေဖန်လို့ရှိရင်မတိုက်တဲ့အခါမှာဟိုရင်းမော်နော်ကိုလိုနီခေတ်ကဥပဒေကိုတုံးလာတယ်။ဥပမာဆိုရင်ကျွန်တော်တို့ကြည့်လို့ရတယ်ငါးမင်းစေဒါကျွန်တော်ငါးမင်းစေဆိုကျွန်တော်လည်းမကြိုက်ဘူး။အဲ့ဒီမဲ့အစိုးရက124ကာကြီးပေါ့နော်နိုင်ငံတော်တစ္ဆာပေါက်ဖြတ်မှုဆိုတဲ့ဟာမျိုးကြီးနေတဲ့ပုံမှန်ရင်းနဲ့ဆွဲရင်မောင်သွေးချုံကျွန်တော်တို့မောင်သွေးချုံကိုထောက်ခံတဲ့သူမဟုတ်ဘူးဒါပေမဲ့သူ့ရဲ့ဟောပြောပွဲမှာပါတဲ့အကြောင်းအရာကိုနိုင်ငံတော်ဟာအကြီးညိုပြသမှုလို့စတဲ့ကြီးနေတဲ့ပုံမှန်ရင်းနဲ့ဆွဲရင်ဒေါက်တာအေးမောင်အစိုးရနဲ့အဆင်မပြေဘူးဒီလိုလူမျိုးတွေကိုဟိုအစိုးရဘက်ကမကြိုက်တဲ့အခါကျတော့အင်တာနက်ကြီးနေတဲ့ပုံမှန်ရင်းနဲ့ဆွဲတယ်အဲ့တော့သတင်းမီဒီယာတမားမှာမဟုတ်ဘူးဒီအစိုးရဟာသူ့ကိုဝေဖန်နေသူဘယ်သူ့ကိုမဆိုပြည်သူပြည်သားလည်းဖြစ်ချင်းဖြစ်နေတော့เนาะဘယ်သူ့ကိုမဆိုသူကအရင်တော့ကကိုလိုနီခေတ်ဥပဒေရောအခုရှင်ပြည်သားဥပဒေရောဥပဒေဒီအားလုံးကိုသူကလိုတလိုအသုံးချတဲ့ပုံစံမျိုးဖြစ်လာတယ်။ဥပမာဆိုလို့ရှိရင်နောက်ထပ်ဟိုဒီမကွေးမှာဆိုလို့ရှိရင်ဟလာဝင်းစကိုင်းမှာလားမကွေးလည်းဝင်းချုပ်ကိုမွန်တီနဲ့မှချင်းနဲ့ဝင်းချုပ်ကိုဝေဖန်လို့ဆိုပြီးတော့နိုင်ငံသားတို့ရဲ့ပုဂ္ဂိုလ်ဆိုင်ရာလက်လက်ခွင့်နဲ့လူငယ်ရေးဥပဒေဆိုတဲ့အဲ့ဥပဒေအစ်စ်ကိုတုံးပြီးတော့ထောင်ချသွားတဲ့ဟာမျိုးတွေတွေ့ရတယ်။အဲ့တော့ဆိုလိုတာကဒီအစိုးရကဝေဖန်မခံနိုင်တဲ့အစိုးရသူ့ကိုဝေဖန်မယ်ဆိုလို့ရှိရင်ဘယ်သူ့ကိုမဆိုဘယ်လိုပုံမှန်မျိုးတက်ပြီးတော့ထောင်ချဘူဝင်းမလေးနဲ့ဆိုတာလို့ကျွန်တော်တို့ကပြောလို့ရပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့တော့လူခွင်နဲ့ပတ်သက်လို့မေးခွန်းရှိလာပါတယ်ကော်မျိုးမင်းဖြစ်ပြီးပါခင်ဗျာအရင်တုန်းက NLD အတိုက်ခံကာလမှာလူခွင်နဲ့ပတ်သက်လို့တော်တော်လေးပြင်းထန်တာသူတို့ပြောဆိုခဲ့တာရှိတယ်ရက်တီခဲ့တာရှိတယ်အဲ့တော့အစိုးရဖြစ်တဲ့အချိန်မှာလူခွင်နဲ့ပတ်သက်လို့ NLD ရဲ့ရက်တီချက်ပြောင်းသွားပြီလားကော်မျိုးမင်းအမြင်သိချင်ပါတယ
်ဟိုစိတ်ထားတော့မပြောင်းဘူးဗျာဒါပေမဲ့အမူအချက်လေးတွေပြောင်းသွားတယ်လို့ကျွန်တော်ပြောချင်တယ်ဘာကြောင့်လဲဆိုတော့ဒါကသူ့ NLD ပါတီရဲ့ဥတီချက်ဒီမိုကရေစီလူခွင်ရေးဆိုတဲ့ဟာရှိနေတယ်ဒါပေမဲ့ဒီမှာဒီအနာရလာတဲ့အချိန်မှာဘယ်လိုပြောမလဲကျွန်တော်တို့ပြောမယ်ဆိုရင်နိုင်ငံရေးကြီးချက်မှုအပိုင်းမှာအားနဲ့နေတဲ့ဟာမျိုးဖြစ်လာတယ်အရင်တုန်းကတော့ကိုယ်သူများကိုအတိုက်ခံဝေဖန်ထောက်ပြမှုအပိုင်းမှာအားသာပြီးမယ်ကိုယ့်ကိုယ်ဒါနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြလို့ရှိရင်ရင်းချက်စွာနဲ့ဖြေရှင်းနိုင်တဲ့ဟာဒီဝေဖန်ထောက်ပြမှုရဲ့အားကောင်းချက်ကိုအသုံးချပြီးတော့တုတ်တက်မှုအပိုင်းနဲ့ပတ်သက်ပြီးတော့ဟိုသိပ်ပြီးတော့ရင်းချက်မှုမရှိရဲကျွန်တော်တို့တွေ့နေရတယ်အမှန်တော့မီဒီယာဆိုတဲ့ဟာကကျွန်တော်တို့ပြည်သူရဲ့အတန်ကိုဟိုတင်ပြရတယ်လို့အစိုးရလွှင့်နေလွှင့်နေတယ်လို့ထောက်ပြတာဖြစ်တဲ့အဖြစ်မှန်ကိုအဖြစ်မှန်တိုင်းပေါ်ပြရရှိရင်အမှန်တော့ဒီလိုမျိုးမီဒီယာတွေနဲ့လက်လက်စွာထုတ်ဖော်ပြောဆိုခွင့်နဲ့အစိုးရကိုစောင့်ကြည့်မှုတွေကအစိုးရအားကောင်းဖန်ပြီးပြနေတော့အရာမျိုးဖြစ်တယ
်။
ဒါပေမဲ့ဟိုဝန်ကြီးဌာနတွေမှာတချို့သောဝန်ကြီးချုပ်တွေကဒီလိုမျိုးကိစ္စပြောမယ်ဆိုမကြိုက်တဲ့အရာမျိုးငကူရီကစိတ်ထဲမှာဒါပုဂ္ဂိုလ်ရေးရာမနှိမ့်သက်တဲ့အရာမျိုးတွေဖြစ်လာတယ်။လုံနိုင်တဲ့ပါဝါတွေရှိနေတယ်။အချိန်နဲ့မှာလည်းတချို့သောဥပဒေရဲ့အားနည်းချက်တွေကလည်းရှိနေတယ်။လူရင်းလူလို ပြထမ်းနိုင်အရေးယူနိုင်တဲ့ကြောင်းလက်သေးဥပဒေတွေရှိနေတဲ့အခါမျိုးမှာခုနလိုဥပဒေတွေကသူတို့အတွက်အဆုံးချစရာမကြိုက်ရင်မကြိုက်တယ်လို့ဝေဖန်မှုကိုမနစ်တဲ့မနစ်တဲ့လို့အရေးယူနိုင်တဲ့အခြေအနေမျိုးပန်တီးပေးသွားတယ်အဲ့တော့ဒါတွေကဘာဖြစ်လဲဆိုရင်ကျွန်တော်ဟိုဥတီဂျက်လန်တစ်လန်စီနီရောမပြောက်ဘူးဒါပေမဲ့ကျင့်ထုံးကျင့်စဉ်နဲ့နိုင်ငံရေးရေးချက်မှုအပိုင်းမှာတချို့သောခေါင်းဆောင်ပိုင်းတွေရဲ့အားနည်းမှုတွေအများကြီးတွေ့နေရပါတယ်
ဟုတ်ကဲ့ကျွန်တော်အချိန်နဲ့သိမ့်မရတော့လို့ကိုတာလုံကိုခက်တူတူလေးမေးချင်ပါတယ်ခင်ဗျာစက္ကန့်30လောက်တော့အချိန်ရပါတယ်ကိုတာလုံကလက်ရှိဒီမီဒီယာကောင်စီမှာလဲပါနေတော့မီဒီယာကောင်စီနေနဲ့ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဘယ်လောက်ထိလုံနိုင်မယ်လို့ရောယုံကြည်ထားလဲ
ကျွန်တော်တို့တော်တော်ယုံကြည်နေတယ်ဗျာအခုလက်ရှိရှိနေတဲ့ဟိုအဖွဲ့မီဒီယာကောင်စီမှာကိုကျွန်တော်30ညရတယ်ဟလားချေယူဆွဲရဲ့ဒီရှိတယ်နောက်ပြီးတော့ဒီလိုခက်ကြမ်းကြမ်းနဲ့ဟိုပြုပြင်ကြောင်းလဲနေတဲ့လူရှိတယ်ဒီဘောင်ပြီးတော့ပြုပြင်ကြောင်းလဲလုပ်ချင်တဲ့လူရှိတယ်အဲ့လို30ညရတဲ့ခါကျတော့မီဒီယာကောင်စီကိုလိုက်ကွာအပြည့်ရကြောင်းလည်းကိုတော်တော်လောက်အောင်မယ်ဆိုတော့အစိုးရကိုကိုယ်ခွင့်ရတောင်းမှာတော့တော်တော်ကြီးကိုစူးစမ်းအောင်မယ်အနေထားမျိုးလို့မြင်ရပါတယ
်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ခုကတော့ဒီပြည်သမားမှန်သမျှကတော့ဒီကိုယ့်ရဲ့ဟိုပါတော့ဒီမိုင်းမှာဒီသမားလုပ်မယ်ဆိုလို့ရှိရင်တော့အိမ်မှာအထုတ်ထုတ်ပြီးတော့ဒီနေ့ငါ့ကိုလာဖမ်းမလဲဆိုတဲ့ဟာကို
ဟုတ်ကဲ့
ထိုင်ဆောင်မယ်လေဒီမျိုးဖြစ်နေပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Daily Life အစီအစဉ်အချင်းစစ်သွားလို့ပါပေါင်းဆွေးနွေးပြီးတဲ့ကုသလုံးဆောင်တဲ့ဥအောင်မျိုးမင်းနဲ့တော်ရရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ Daily Life အစီအစဉ်ဒီမှာပဲရနာခွင့်ပြပါခင်ဗျာ